အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လာရီကလင်တန်တို့ဟာမူဝါဒရေးရာတင်ပြချက်တွေနဲ့ပတ်သက်လာရင်လုံးဝကွဲလွဲကြပါတယ်။ဒါပေမဲ့ရွေးကောက်ပွဲကျင်းပဖို့အချိန်တစ်ဖြည်းဖြည်းနီးကပ်လာနေပြီးမဲဆွယ်လှုပ်ရှားမှုတွေအချိန်ကြာလာတာနဲ့အမျှသူတို့နှုတ်ဦးကြကရွေးကောက်ပွဲဆိုင်ရာအသုံးစိတ်ဟာလည်းပိုပြီးတော့ကွာဟလာပါတယ်။ Federal ရွေးကောက်ပွဲကော်မရှင်ရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရ Mrs. Clinton ဟာပြီးခဲ့တဲ့ August လကမဲဆွယ်စည်းရုံးလှုပ်ရှားမှုတွေအတွက်ဒေါ်လာ360အထိရန်ပုံငွေရှာနိုင်ခဲ့ပြီး Trump ကတော့ဒေါ်လာ42သန်းသာရှာနိုင်ခဲ့ပါတယ်။Mrs. Clinton ရဲ့ရွေးကောက်ပွဲအသုံးစိတ်ဟာလည်း Trump ထက်ဒေါ်လာ30ပိုပြီးတော့များပါတယ်။လာမယ့်ဇန်နဝါရီလမှာတက်တန်းကုန်ဆုံးတော့မယ့်သမ္မတ Obama ရဲ့နေရာမှာအစားထိုးတာဝန်ယူခွင့်ရဖို့ပါတီသမ္မတလောင်းတွေအဖြစ်တရားဝင်ရွေးချယ်ခံခဲ့ရတဲ့အချိန်ကစလို့ပြီးခဲ့တဲ့ August လကုန်အထီးအဒီအမေရိကန်သမ္မတလောင်းနှစ်ဦးရဲ့လက်ဆင့်ရွေးကောက်ပွဲအသုံးစိတ်တွေကိုပေါင်းလိုက်မယ်ဆိုရင်တော့ Mrs. Clinton ရဲ့ရွေးကောက်ပွဲအသုံးစိတ်ဟာ Trump ထက်ဒေါ်လာ300ပိုပြီးများပါတယ်။ရန်ပုံငွေရကြည့်မယ်ဆိုရင်လည်းကွာခြားချက်ကပိုပြီးတော့များပါတယ်။Mrs. Clinton ကရွေးကောက်ပွဲရန်ပုံငွေဒေါ်လာ386တန်းအထိရှာထားနိုင်ချိန်မှာ Trump ကတော့တန်း190တန်းရှိပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတလောင်းရှင်ပြန်ရတာဟာမဲဆွယ်စည်းရုံးရေးအတွက်ရုပ်တံလိုင်းအခြေအနေကိုဝယ်ယူရတာနဲ့တိုင်းပြည်တော်ဝန်မဲဆွယ်စည်းရုံးရေးရုံးငန်းတွေအတွက်တုံးဆွဲရတဲ့ဈေးတွေကြောင့်အကုန်ကျသိမ်းရပါတယ်ရှင်။